အိန္ဒိယနိုင်ငံအရှေ့ဘက်ကန်ယူရန်ကိုအင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းတစ်ခုဝင်ရောက်မှာကြောင့်အနည်းအောင်သတိပေးချက်ထုတ်ပြန်ထားရပြီးတော့အာနာပိုင်တွေကလည်းမုန်တိုင်းရွေ့ရှားရာလမ်းကြောင်းမှာရှိနေသူထောင်ပေါင်းများစွာကိုဘေးလွတ်ရာကိုရွှေ့ပြောင်းခိုင်းနေရပါသည်။ဖိုင်လင်းမုန်တိုင်းဟာဒေသဆန်တော်ချိန်စနေနှောင်းပိုင်းမှာကုန်းတွင်းပိုင်းကိုစတင်ဝင်ရောက်မယ်လို့မိုးလေဝသအရာရှိတွေကခန့်မှန်းထားပြီးတော့အိန္ဒိယနိုင်ငံကိုဝင်ရောက်တဲ့မုန်တိုင်းတွေထဲမှာအားပြင်းထန်ဆုံးဖြစ်မှာပါ။ကန်ယူရန်ပိုင်းကရွာတွေမှာမိုးတွေစတဲနေပါပြီ။လေပြင်းကြောင့်တစ်ကိုင်းတွေကျိုးကုန်ပြီးတော့ဒေသခံမိသားစုတွေကမိုးကြလေကြောင့်မှဘေးလွတ်ရာကိုရွှေ့ပြောင်းဖို့ကြိုးစားနေကြပါတယ်။ကန်ယူရန်နဲ့မိုင်60လောက်ပဲဝေးတဲ့အော်ရီတာပြည်နယ်မြို့တော်ဘူရှ်ဖန်ရှာဝါမှာမနေ့ကတည်းကကောင်းကင်တစ်ပြင်လုံးမင်းပေါင်နေတာပါ။လက်ရှိတနားယူ136မိုင်နှုန်းနဲ့တိုက်ခိုက်နေပြီးတော့ဒီထက်တောင်မှအပြင်းလာနိုင်တဲ့ဖိုင်လင်းမုန်တိုင်းနီးလာတဲ့အချိန်မှာအရင်တုန်းကမြို့ကနေပြီးတော့ထွက်ခွာသွားဖို့တွန်းဆုံနေကြသူတွေတောင်မှအခုထွက်ခွာဖို့ဆန္ဒရှိကြတယ်လို့ဩရိတပြည်နယ်ရဲ့အထူးကူညီကယ်ဆယ်ရေးကော်မရှင်နာမင်းကြီးပရာဒီပ်ကူမာမိုဟာပတေးကပြောပါရယ်။မုန်တိုင်းကြောင့်ဒီရေလိုင်းဆယ်ပေလောက်တက်နိုင်ပြီးတော့ကန်ယူရန်ပိုင်းတော်တော်များများမှရေဖုံးလန့်နိုင်ပါရယ်။တောက်ကြနေညပိုင်းကရရှိရဲ့ဂျိုရုကဓာတ်ပုံတွေမှာဆိုရင်ဟရိတပြည်နယ်နဲ့အန်ဒရာပရာဒက်ပြည်နယ်တွေကိုဥတီရွေရှားနေတဲ့မုန်တိုင်းဟာကြီးမားလွန်းတာကြောင့်ဘင်္ဂလားပင်လယ်အော်တစ်ခုလုံးလိုလိုကိုဖုံးအုပ်ထားတာတွေ့ရပါတယ်။လူပေါင်း6တန်းခွဲလောက်မိုးကြီးလေထန်မှုနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂဘေးရန်တွေရဲ့သတိပေးချက်ကတောက်ကြနေကပဲသတိပေးသွားပါတယ်။ဘင်္ဂလားပင်လယ်အော်မှာကအခုရာသီဟာမုန်တိုင်းရာသီဖြစ်ပြီးတော့အိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလူတွေအများကြီးသေဆုံးရသလိုအပြက်အစီးအဆုံးရှုံးနဲ့ကြီးမားလေရှိတာပါ1996ခုနှစ်ကအော်ရီတာပြည်နယ်ကိုဝင်ရောက်တိုက်ခိုက်တဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်လူပေါင်း100,000ကသေဆုံးခဲ့ရပါတယ်ရှင်